ရခိုင်ကိစ္စနဲ့ပတ်သက်လို့နိုင်ငံတကာကမြန်မာနိုင်ငံအပေါ်မှာတစ်ဖက်သက်ဖိအားပေးနေတာကိုလက်မခံနိုင်ကြောင်းနဲ့ရခိုင်ပြည်ထောင်စုဖြည့်ရှင်းနေတဲ့မြန်မာအစိုးရပေါ်အမေရိကန်နိုင်ငံကယုံကြည်စွာနဲ့ဆက်လက်ပြီးတော့ထောက်ခံမှုပေးဖို့တောင်းဆိုတဲ့စာကိုနယူးယောက်မြို့ကမြန်မာအသိုင်းအဝိုင်းကသမ္မတဒေါ်နယ်ထရမ့်ထံပေးပို့ခဲ့ပါတယ်။နယူးယောက်မြို့နေမြန်မာ200လောက်ကလက်မှတ်ရေးထိုးပြီးတော့စာပို့ခဲ့တာပါ။အိန္ဒိယနာပြည်နယ်ဖို့ဝေးမြို့မှာနေထိုင်တဲ့မြန်မာပြည်ပေါ်တွေကလည်းဒုတိယသမ္မတမိုက်ပင်စတန်ကိုအလားတူစာပေးပို့ခဲ့ပြီးတဲ့နောက်မှာနယူးယောက်မြို့ကမြန်မာတွေကအခုလိုစာပေးပို့ခဲ့ကြတာဖြစ်ပါတယ်။အကြောင်းစုံကိုမတ်စုမြတ်မောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်လို့နိုင်ငံတကာကမြန်မာပေါ်မြမြမတဖိအားပေးနေတာတွေကိုလက်မခံနိုင်ကြောင်းတုံ့ပြန်တဲ့အနေနဲ့နယူးယောက်မြို့နေမြန်မာ200လောက်ကလက်မှတ်ရေးထိုးပြီးတော့သမ္မတဒေါ်နယ်ထရမ့်စီကိုစာရေးသားပေးပို့ခဲ့ကြတာပါ။ရခိုင်ကိစ္စကင်တွယ်တဲ့နေရာမှာအားနည်းချက်အသာချက်တွေရှိနိုင်ပေမဲ့ကြီးမားတဲ့လိုအပ်ချက်တွေကိုဝိုင်းဝန်းထောက်ပံ့ဖြည့်ဆည်းဖို့အိစားထဲမှာတောင်းဆိုထားပါတယ်။ပြဿနာတွေကိုဖြေရှင်းနေတဲ့မြန်မာအစိုးရနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့လည်းစာရဲမှာပြောထားပါတယ်။ဒါကြောင့်ဘာရည်ရွယ်ချက်နဲ့ဒီလိုစာကိုအမေရိကန်သမ္မတဆီကိုပို့ရတယ်လဲဆိုတာကိုဥဆောင်စာပို့ခဲ့တဲ့ Burma Point အဖွဲ့ကကိုမိုးချန်းကိုမေးကြည့်ပါတယ်
။နိုင်ငံတကာကကျွန်တော်တို့မြန်မာနိုင်ငံပေါ်မှာနားလည်မှုတွေအများကြီးလိုနေတာတွေရှိတယ်။အဲတစ်ဖက်ကလည်းဝါဒဖြန့်ချိမှုတွေပေါ်မှာမူတည်ပြီးတော့မှနားလည်မှုလွဲတာတွေဖြစ်သွားတာတွေရှိတယ်။အဲတချို့ကလည်းဝါဒဖြန့်ချိတာတမင်သက်သက်ကိုလှုပ်တာတွေရှိတယ်။အဲဒါတွေကိုကျွန်တော်တို့ကကောင်းကောင်းနားလည်နေတယ်။အဲ့ဒီပေါ်မှာနားလည်မှုတွေလွဲပြီးတော့မှဖိအားတွေကမလိုလားအပ်တဲ့အဲဖိအားတွေကအဲ့တော့တက်လာတာတွေတွေ့ရတယ်ဟုတ်ပါတယ်ဟိုရခိုင်ပြည်နယ်မှာဖြစ်တဲ့ကိစ္စတွေမှာကျွန်တော်တို့အသေးစိတ်မသိတော့ညာလည်းပဲကျွန်တော်တို့မှားရွံ့တာတွေလည်းရှိနိုင်တယ်အဲဖြစ်တင်ဖြစ်တိုက်တာတွေကိုဖြစ်တင်ဖြစ်တိုက်တယ်လို့အရေးယူတာတွေလည်းရှိနိုင်တယ်အဲဆိုတော့လည်းပဲအဲဟိုတချို့နိုင်ငံတကာမှာကျွန်တော်တို့မြင်တွေ့နေရတဲ့သတင်းတွေဟလာဖိအားတွေကဟိုနိုင်ငံတကာခေါင်းဆောင်တွေပြောတဲ့ဖိအားတွေကတချို့ပြောနေတဲ့သူတို့စကားတွေမှာလွဲချုံနေကြတယ်အများကြီးတွေ့နေရတယ်ဒီပေါ်မှာကျွန်တော်တို့ကတုံ့ပြန်တဲ့အနေနဲ့မြန်မာပြည်သူပြည်သားတွေဒါကိုလိလိဖြူနေတာမဟုတ်ဘူးမြန်မာပြည်သူပြည်သားတွေဒေါ်စားစုကြည်ဦးဆောင်တဲ့ဒီမိုကရေစီအစိုးရပေါ်မှာကျွန်တော်ယုံကြည်မှုရှိတယ်ဒီရခိုင်ပြည်နယ်နဲ့ပတ်သက်လို့ဒီအစိုးရအနေနဲ့လှုပ်ဆောင်နေတဲ့အပေါ်မှာအမေရိကန်အစိုးရအနေနဲ့ဆက်လက်ပူးပေါင်းပေးဖို့ဆက်လက်ပြီးတော့ယုံကြည်စွာနဲ့ထောက်ပံ့ကူညီပေးဖို့ကျွန်တော်တို့တောင်းဆိုထားခြင်းဖြစ်ပါတယ
်သမ္မတထရမ့်စီအပြင်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုနယူးယောက်ပြည်နယ်အထက်လွှတ်တော်အမတ်တွေဖြစ်တဲ့ Chuck Schumer နဲ့ Kirsten Gillibrand အောက်လွှတ်တော်အမတ်တွေဖြစ်တဲ့ Joe Crowley နဲ့ Grace Magnus ကိုလည်းစာမိတ်တူတွေပေးဖို့ထားတယ်လို့ပြောပါတယ်ရခိုင်ကိစ္စနဲ့ပတ်သက်လို့မြန်မာအပေါ်လွှတ်တော်နှစ်ရက်လုံးမှာအရေးယူတန်ခတ်မှုတွေလုပ်ဖို့ပြင်ဆင်နေတာကြောင့်လွှတ်တော်အမတ်တွေစီကိုလည်းစာပို့တာလို့ကိုမိုးချန်ကပြောပါတယ်
။အထူးသဖြင့်လွှတ်တော်ကချမှတ်လာမဲ့အရေးယူမှုတွေတရားရဲကနှုန်းမကကွယ်နိုင်တော့မှတက်တာရရအောင်ပေါ့ဗျာ။ဒါကိုကျွန်တော်တို့လှုပ်ဆောင်ခြင်းပဲဖြစ်ပါလေ
။အခုလိုနယူးယောက်မြို့နေမြန်မာတချို့ကသမရစီစာမပို့ခင်မှာအိန္ဒိယနာပြည်နယ်ကမြန်မာပြည်ပွားအိမ်အောင်စု200လောက်ကဒုသမ္မတမိုက်ပန့်နဲ့ပြည်နယ်လွှတ်တော်အမတ်တွေစီကိုဒီနှစ်စံပိုင်းကစာအရင်ပို့ခဲ့တာပါဒုသမ္မတပန့်ဟာအိန္ဒိယနာပြည်နယ်မှာအောက်လွှတ်တော်အမတ်အဖြစ်ဆယ်နှစ်နီးပါးတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်သူတို့ရဲ့စာအပေါ်လွှတ်တော်အမတ်တွေဘက်ကတုံ့ပြန်မှုနဲ့ပတ်သက်လို့စာဥဆောင်ပို့ခဲ့တဲ့ Ford Wing မြို့နယ်ကိုကျော်တက်ကအခုလိုပြောပြပါတယ
်သူတို့ဒီကနေပြီးတော့ဇန်နဝါရီ18ရက်နေ့မှာသူတို့စီပို့ပြတ်ဆက်ပါတယ်သို့တော့ကျွန်တော်ကခီးလွန်နေလို့ကြောင့်ကိုမခံရရဘူးအဲ့ဒီခါမှာကျွန်တော်ပြန်ခေါ်တော့သူတို့ကျွန်တော်ပြန်ပြီးတော့သူတို့ response ပြန်ဦးပေါ့နော်ဆိုတော့ကျွန်တော်လည်းဒီကိစ္စကိုခဏဘာမှမပြောဘဲနေတဲ့ချိန်မှာအခုတန်ယုံကနေပြီးဘာမှတန်ယုံကနေပြီးကျွန်တော်ကိုအချောင်းကြလာတယ်ဖုန်းနဲ့ပဲအဲ့ဒါသူတို့နဲ့အိန္ဒိယနာကနေတာရီနဲ့တွေ့တယ်စနေတာရီကနေပဲပြောတယ်ကျွန်တော်တို့ရောစာပို့ထားတယ်နော်အဲ့ပို့တဲ့စာထဲမှာတကယ်ဖြစ်ရမှန်လေအများကြီးရေးထားတဲ့အတွက်ကြောင့်သူတို့နေနဲ့နော်ဟိုနှစ်ဖက်ကသူတို့မသိသေးတဲ့အစီအရာတွေအတွက်ကြောင့်သူတို့အများကြီးဝမ်းပါတယ်ပေါ့နော်အမေရိကန်လွှတ်တော်မှာသူတို့တင်မဲ့ကိစ္စတွေနော်သူတို့ဝင်ရောက်ပြီးတော့ဆွေးနွေးမဲ့ကိစ္စတွေမှာကျွန်တော်တို့စာကိုရရှိတဲ့အတွက်ကြောင့်ကြိုတင်ပြီးရရှိတဲ့အတွက်ကြောင့်မျိုးနှစ်ဖက်ကိုသူတို့အချိန်နဲ့မှန်ကိုကြည့်ရတဲ့အတွက်ကြောင့်သူတို့အနေနဲ့စဉ်စဉ်ရင်ရင်နဲ့နော်သူတို့တင်းတင်းသင်းသင်းလို့တင်နိုင်တယ်လို့သူတို့ပြောတယ်လို့ကျွန်တော်အမှားပိုင်းဝင်ကနေကြောင်းကြတာ
နယူးယောက်မြို့နေမြန်မာတချို့ပေးပို့တဲ့စာထဲမှာတော့မြန်မာနိုင်ငံအပေါ်ဒီမိုကရေစီရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ပေးထားတဲ့ထောက်ခံမှုတွေထောက်ပံ့မှုတွေအတွက်အမေရိကန်နိုင်ငံနဲ့ပြည်သူတွေကိုကျေးဇူးတင်ကြောင်းလည်းဖော်ပြထားပါတယ်